ယခုထိဝင်လာတဲ့ရက်လက်တွေအရအတိုက်ကပါတီတွေကအားကောင်းနေတယ်လို့ပါကစ္စတန်အာရယပါတီကပြောပါတယ်။ဘနာဇာဘူတိုရဲ့ပါကစ္စတန်ပြည်သူ့ပါတီနဲ့မစ္စတာနဝတ်ဆရစ်ရဲ့ပါကစ္စတန်မွတ်စလင်လိဂ်အန်တို့ကမဲတွေရနေကြတယ်လို့သမ္မတမူရှရက်ကိုထောက်ခံတဲ့ပါတီမွတ်စလင်လိဂ်ကျူပါတီရဲ့ပြောရေးဆိုခွင့်ရှိသူမစ္စတာတဲရစ်အဇီမ်ကပြောဆိုပါတယ်။သမ္မတမူရှရက်ကိုထောက်ခံခဲ့တဲ့အဓိကပါတီဥက္ကဋ္ဌဟာတနင်္လာနေ့ရွေးကောက်ပွဲမှာရှုံးနိမ်သွားခဲ့တယ်လို့ပါကစ္စတန်မီဒီယာတွေကဆိုကြပါတယ်။မြေထောက်ဝန်ကြီးမစ္စတာရှိခ်ရာရှစ်အာမက်ဟာလည်းပန်ချက်ပြည်နယ်မှာရှုံးနိမ်သွားခဲ့ပါတယ်။အာနာယမွတ်စလင်လိဂ်ကျူပါတီရဲ့ဥက္ကဋ္ဌနဲ့ဝန်ကြီးချုပ်ဟောင်းမစ္စတာချောင်ဒရီဆူဂျက်ဟူစိန်ကိုဗနာဇာဘူတိုရဲ့ပါကစ္စတန်ပြည်သူ့ပါတီအမတ်လောင်းကအနိုင်ယူသွားတာဖြစ်ပါတယ်။အတိုက်ခံကကောင်းကောင်းဆောင်ရွက်သွားနိုင်ခဲ့ပါတယ်လို့အာနာယပါတီအရာရှိတွေကပြောဆိုကြပါတယ်။ရွေးကောက်ပွဲကော်မရှင်ကအတည်မပြုမီရလဒ်တွေကတရားမဝင်သေးပါဘူး။ရွေးကောက်ပွဲတွေကငြင်းငြင်းချမ်းချမ်းနဲ့ပြီးသွားတဲ့အတွက်ပါကစ္စတန်ပြည်သူတွေစိတ်အေးသွားကြပါတယ်။ဒါပေမဲ့မဲရီအတွက်တဲ့ဖြစ်စဉ်တွေပေါ်တန်တရားတွေရှိတင်းမာနေကြဆဲပါပဲ။ရွေးကောက်ပွဲစောင့်ကြည့်အကက်ခတ်သူတွေကတော့သက်ဆိုင်ရာမဲကမဲရီအတွက်ကိုတရားဝင်ထုတ်ပြန်မဲ့ဗုဒ္ဓနေ့အထိစောင့်ကြည့်ကြမယ်လို့ဆိုပါတယ်။ဗိုလ်ချုပ်ကြီးမူရှာရဲရဲ့ရှစ်နှစ်တာစစ်ဆိုးရွားကနေဒီမိုကရေစီစနစ်စီကူးပြောင်းမှုရည်ရွယ်တဲ့ယခုရွေးကောက်ပွဲမှာမဲပေးသူဦးရေဟာလွန်ခဲ့တဲ့6နှစ်ကထက်လျော့သွားဟန်ရှိပါတယ်။အဲ့ဒီတုန်းကတော့မဲပေးဖို့မှတ်ပုံတင်ထားသူတွေရဲ့၄၀ရာခိုင်နှုန်းကမဲရုံကိုတွားခဲ့ကြပါတယ်။